ရှမ်းပြည်နယ်မြောက်ပိုင်းပလောင်ဒေသအတွင်းမှာစည်ရဲတင်းမာမှုတွေကြောင့်လူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့မူရစေဝါစိုက်ပျိုးထုတ်လုပ်မှုသုံးဆွဲမှုပမာဏဟာလည်းအတော့ကိုမြင့်မားနေတယ်လို့တအားအမျိုးသမီးအဖွဲ့အစည်းကပြောပါတယ်။မူရစေဝါပြဿနာမှာဆိုရင်ပြည်သူစစ်နဲ့ဒေသတာဝန်ရှိသူတွေကိုယ်တိုင်ပတ်သက်တယ်ဆိုပြီးတော့လည်းဆွဆဲပြောဆိုခဲ့ပါတယ်။ဒေသတာဝန်ရှိသူတွေကတော့ဒီဆွဆဲချက်တွေကိုညှင်းပါတယ်စုံစမ်းမိမြန်ထားတဲ့ရန်ကုန်ရုံးခွဲကကိုသားညုံကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်
။တအားအမျိုးသမီးအဖွဲ့အစည်းကနေပြီးတော့ဒီပလောင်ဒေသတွင်ပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လစ်လျူရှုကန်ကြက်တဲများဆိုပြီးတော့အစည်းအဝေးထုတ်ပြန်တာကိုဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်တဲ့အခါဒီပလောင်ဒေသအကြက်တဲတွေနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်ခံရမှုတွေအပြင်မြို့ရေးစေဝါထုတ်လုပ်မှုနဲ့တုံးဆွဲမှုအခြေအနေတွေကိုပါမိမောင်းထိုးပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။လက်ဖက်ဆိုင်တဲ့ပလောင်ဒေသမှာလက်ဖက်ဆိုင်ပြည်လုပ်ငန်းတွေကျဆင်းလာတာနဲ့အတူဘိန်းဆိုင်ပြိုးမှုတွေအထင်ရှားရှိလာပြီးတော့တစ်ဖက်မှာဒေသခံလူငယ်တွေအကြားမူရစီဝါသုံးဆက်မှုရာဂိုင်နှုန်းဟာလည်းအတော်ကြီးကိုမြင့်မားလာနေတယ်လို့တအောင်းအမျိုးသမီးအဖွဲ့ကလွေးပိုးငင်ကပြောပါတယ်။
ကျမတို့ပလောင်တွေကအဲ့ဒီရဲ့အလုတ်သမားတွေတော့ဘယ်လိုများများလုပ်ရတော့ဘောဟိုဘာဖြစ်လို့လဲဆိုတော့ဆင်းရဲတယ်လေလက်ခက်သေးလည်းမကောင်းဘူးဟိုအလုတ်ရှားပါမှုပေါ်မှာအဲ့ဒီပေါ်မှာကျမတို့ကအလုတ်သမားလုပ်ရတယ်အလုတ်သမားလုပ်နေတဲ့ကာလမှာသူတို့ကဟိုပတ်စံမပေးဘဲနဲ့ဒီယာမတို့ပြီးရင်ဒီစေပြားတွေကိုပတ်စံလဲလဲလုပ်ပြီးမှပေးနေတဲ့အချိန်ဒီမှာပလောင်လူငယ်တော်များများကဟိုဘိန်းချီဖြစ်ကုန်တာပေါ့နော်
ဘိန်းဆိုင်ပြုမှုလုပ်ငန်းအခြေအနေကိုတွားရောက်လေ့လာဖို့အတွက်ကျိုးပန်းသူတွေကိုလည်းဒေသခံပြည်သူစစ်ကအနှောက်အယှက်ပြုလာတဲ့တာစီပိတ်ပင်တာမျိုးတွေခံရတယ်လို့ပြောပါတယ်။ဒါကြောင့်လည်းပဲဒီလုပ်ငန်းတွေမှာဒေသခံပြည်သူစစ်နဲ့ဒေသခံတာဝန်ရှိသူတွေပတ်သက်ဆက်နွယ်ရဆိုပြီးတော့တအောင်းအမျိုးသမီးအဖွဲ့ကဆက်ဆွဲပါတယ်။တချင်နဲ့မတော့ဒီပလောင်ဒေသမှာစစ်တပ်ကအင်အားတိုးမြင့်ချထားလာပြီးတော့လူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ဖြစ်ပေါ်နေတယ်လို့ဆိုပါတယ
်။ရွာသားတွေကိုပေါ်တာဆွဲမယ်။အတင်းအဓမ္မခိုင်းတဲ့ဟာတွေကိုကျွန်တော်တို့တွေးရှိရတယ်။အချက်အလက်တွေကျွန်တော်တို့ရရှိရတယ်။ဒါအပြင်ဒီလိုမျိုးအမျိုးသမီးငယ်တွေကိုဆိုရှင်လည်းအတင်းအဓမ္မပြုကျင့်တဲ့ဟာတွေရှိတယ်။လေပိုင်းဆိုင်ရာတောက်ချက်မှုတွေရှိတယ်။အဲဒီလိုမျိုးရှိတဲ့အတွက်ကြောင့်မို့ဘယ်သူမှခံနိုင်ရှိမှာမဟုတ်ဘူး။ဖက်ပြင်းနေရမှာပ
ဲ။ပလောင်ဒေသမှာ2012ခုနှစ်နောက်ပိုင်းတိုက်ပွဲတွေဖြစ်တာကြောင့်ဒေသခံတွေဟာအိုးပြစ်အိမ်ပြစ်ထွက်ပြေးကြပြီးတော့ဒေသအတွင်းမှာရွာပေါင်းရွာရှောင်သဘောမျိုးနဲ့လှည့်လည်နေရတဲ့ဒုက္ခတွေဟာ4000ကျော်အထိရှိလာပါတယ်။ဒါဟာ2012ခုနှစ်ကထက်ဆိုင်လေးစားပိုများလာတယ်ဆိုပြီးတော့စီကံစာမှာထောက်ပြပါရတယ်။အစိုးရတိုင်ရင်တပ်ဖွဲ့တွေဆိုရင်လည်းရင်းနှုံးကတိုင်ရင်16ခုလောက်ကနေပြီးတော့အခုဆိုလို့ရှိရင်တိုင်ရင်30လောက်အထိကိုတိုးများလာတယ်လို့ဆိုပါရတယ်။ပလောင်အုပ်ချုပ်ခွင့်ရဒေသဦးစီးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဦးမောင်ကျော်ကတော့လူခွင့်ရချိုးဖောက်မှုတွေရှိတယ်ဆိုတော့မငင်းပါဘူး။ဒါပေမဲ့လို့ဒါဟာတိုက်ပွဲတွေကြောင့်ဖြစ်တတ်တဲ့သဘောတဘောဝအခြေအနေဆိုပြီးတော့မြင်ပါတယ
်။တိုက်ပွဲဖြစ်မှာတော့ဘယ်တော့ဘယ်တော့ခေါင်းတော့မလဲ။ဘယ်လည်းနဲ့ကိုင်အဖွဲ့အစည်းအကောင်းလို့လေ။ဒီ gas pipe line တော့ပတ်သက်ပြီးတော့ဒီအခွင့်အရေးမရတာတွေလို့ဘာလို့လဲကျွန်တော်တို့ကိုတင်ပြထားတာကမရှိဘူး။ဒီအုပ်ချုပ်ရေးမှုတွေကအကုန်လုံးမှာပဲအခက်ရွေးအခက်ခဲဖြစ်တဲ့ဆိုရင်မတရားဘူးထင်ရင်ပန်ကြားပါကျွန်တော်တို့အပန်းနိုင်ဆုံးဖြေရှင်းပေးပါမယ်။ပြန်နိုင်ပေးပါမယ်။ဒါပေမဲ့
ဒီ gas pipeline ရှိနေတဲ့ကြောင့်မလို့စစ်တပ်ကသူတို့အင်အားတွေတိုးချလာတယ်လို့လည်းပြောပါတယ်လုံခြုံရေးယူဖို့ပေါ့အဲ့ဒါကမှန်ပါသလား
gas နဲ့မဆိုင်ဘူးလေ
အဲ့ဒါစစ်တပ်ကတိုးချတာဘာအတွက်ကြောင့်တိုးချတာလဲ
အဲ့ဒါတော့သူ့လုံခြုံရေးအနေအထားပေါ့ရှိမှာပေါ့ဘာလို့လဲဆိုတော့ဒီဘက်က TNL ကလည်းပြစ်ခတ်ရဆဲရလက်မမထိုးသေးဘူးလေ
မွေးစေဝါစိုက်ပျိုးမှုတွေတော်တော်လေးကြီးထွားနေတယ်လို့ပြောပါတယ်ခင်ဗျာအဲ့ဒီကိစ္စကလည်းပြည်သူစစ်တင်တဲ့တချို့ဒီချမ်းသာတဲ့လူတွေပေါ့နော်လုပ်ငန်းရှင်တွေပတ်သက်နေတယ်လို့ပြောပါတယ်ဟုတ်ပါသလား
ဒီပလောင်ကိုပဲအုတ်ချုပ်ခွင့်ရဒီသားနတ်ဆန်မျိုးနဲ့မှာဆိုရင်လုံးဝရှင်းပါတယ်ဒီမန်တုံဒီသားမှာတကယ်ပေါ်နေတဲ့နေရာမှာကျတော့ရှိကောင်းရှိနိုင်ပါတယ်အဲ့ဒါလုံခြုံရေးမရောက်နိုင်ဘူးလေဒီဝင်းချန်ကိုတတ်မတော်ကလုံခြုံရေးယူတဲ့ဆိုတော့မဖြစ်နိုင်ပါဘူးသူကိစ္စနဲ့သွားတာနေမှာပါဒါပေမဲ့အဲ့ဒီဘိန်းကျင်းသားမှာသူရှိရင်လည်းရှိနေမှာပေါ့သူလည်းဘိန်းဖြတ်ဖို့တာဝန်ရှိတာပဲသတ်မတော်ကအ
ဲ့ဒီဒေသထဲမှာမွေးရစေဝါဆေးဆွဲမှုကတော်တော်လေးလူငယ်ကြားထဲမှာရာဂိုင်နှုံးမြင့်တက်တယ်လို့သိပါတယ်အဲ့ဒါဟုတ်ပါလား
ဟုတ်ဟုတ်တယ်အဲ့ဒါတော့သိပြီကြတယ်ဘာလို့လဲဆိုတော့မွေးရစေဝါကဒီမှာစိုက်တဲ့မွေးရစေဝါကပြန်ပကနေပြီးတော့မြို့နယ်ရဲ့ပြန်ပကနေပြီးတော့ဝင်လာတဲ့မွေးရစေဝါများတယ်ခင်ဗျာ
ပလောင်ဒေသကိုခြေပြီးလှုပ်ရှားတဲ့ TNL တအောင်းလက်နက်ကင်တပ်ဖွဲ့နဲ့မြန်မာစုရကြားမှာ2013ခုနှစ်စံပိုင်းတုန်းကဆွေးနွေးမှုတစ်ကြိမ်ရှိခဲ့ပေမဲ့ရလက်ကောင်းတော့မထွက်ခဲ့ပါဘူး။ဒါကြောင့်လည်းအစိုးရတပ်နဲ့တအောင်းလက်နက်ကင်တပ်ကြားမှာယနေ့ထိတိုက်ပွဲတွေကဖြစ်နေသေးပါ။ဒီအတွက်လည်းအစိုးရအနေနဲ့ဒီညဉ့်ညက်ရေးကိုအမှန်တကယ်လုလာမယ်ဆိုရင်တော့စီးရီးထိုးစစ်စင်တာတွေကိုရပ်တန့်ဖို့နဲ့ဒေသခံတိုင်းရင်းသားတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေကိုအဆုံးသတ်ဖို့ဆိုပြီးတော့ TWO တအောင်းအမျိုးသမီးအဖွဲ့ကတောင်းဆိုထားပါရခင်ဗျာ။